မြန်မာနိုင်ငံအတွင်းဘိန်းဆိုင်ပြိုမှုဟာပြီးခဲ့တဲ့2023ခုနှစ်အတွင်း33ရာခိုင်နှုန်းထိတိုးတက်သွားသလိုဒါဟာဒေသတွင်းကိုပါရက်ခတ်မှုကြီးဖြစ်လာနိုင်တယ်လို့ UNODC ကုလမွေးရေးစေဝါတိုက်ချဲ့ရေးအဖွဲ့ကဆိုရင်းနေပါတယ်။ဒါကြောင့်လဲအာဆီယံရှေ့တောင်အရှာနိုင်ငံတွေအနေနဲ့ဒီကိစ္စကိုလေးနက်ထားကင်တွယ်ဖြေရှင်းဖို့လိုလိမ့်မယ်လို့လဲ
2023ခုနှစ်အတွင်းမြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးမီ33ရာခိုင်နှုန်းတက်လာသလိုဘိန်းထွက်တဲ့ဘိန်းမြူထုတ်လုပ်မှုတွေလည်းပြီးခဲ့တဲ့နှစ်တွေတက်ကပိုပြီးတော့တိုးလာတယ်လို့
The Golden Triangle, in a sense, is back in the opiate business.
We have to manage the opiate business.
ဘိန်းဆိုင်ပြိုးမှုကြာဆင်းစီဖို့ဘိန်းဆိုင်တောင်သူတွေအတွက်အစားထိုးသီးနှံတဲ့အခြားထောက်ပံ့ရေးအစီအစဉ်တွေရှိခဲ့ပေမဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဘိန်းဆိုင်တောင်သူတွေဟာသူတို့ရဲ့စာဝတ်နေရေးအတွက်ဘိန်းဆိုင်ပြိုးရေးဘက်ကိုပြန်လှည့်လာကြတယ်လို့သူကပြောပါတယ်။2020ခုနှစ်ကနေပြီးတော့2021အထိပြီးခဲ့တဲ့6နှစ်လုံးဘိန်းဆိုင်ပြိုးမှုကြာဆင်းသွားတာကနေပြီးတော့စစ
တယ်လို့မြန်မာကြံ့ငွေတံမှုကလည်းထိုးကြလာတာပါ။ကုန်စည်နှုန်းနဲ့လောင်စာဆီဈေးကလည်းထိုးတက်နေပါတယ်။စီးပွားရေးတည်ငြိမ်မှုမရှိတယ်လို့ဒီဘင်းဆိုင်တောင်သူတွေအတွက်အခြားနည်းလမ်းတွေလည်းရှာမပေးနိုင်ဘူးဆိုလို့ရှိရင်ဘင်းဆိုင်ပြိုးထုတ်လုပ်မှုဆက်ပြီးတော့တိုးလာဖို့ပဲရှိတယ်လို့ UNODC ကသတိပေးပါတယ်။2021-2022ရာသီမှာဘင်းဆိုင်ပြိုးမြေဟာမြေဟက်တာ4000ကျော်ဧကအဖြစ်မြေဧက3000နီးပါးအထိတိုးလာပြီးတော့ရခိုင်နှုန်းအဖြစ်တော့ယင်းနှစ်တွေထက်33ရခိုင်နှုန်းမြင့်တက်လာတာလို့ဆိုပါတယ်။ဘိန်းထွက်နှုန်းကလည်းတိုးလာတယ်လို့တခြားတစ်ဖက်မှာဓာတုစိတ်ကြွစီထုတ်လုပ်မှုကလည်းတိုးလာနေတယ်လို့ UNODC ကပြောပါတယ်။ဒါကြောင့်မို့ဒီအခြေအနေကိုအရှိတောင်အရှနိုင်ငံတွေကြားမှာနိုင်ငံရေးအဆင့်အထိဂိုင်းတွေဖြည့်ရှင်းဖို့လိုမယ်လို့လည်း Jeremy Douglas ကပြောပါတယ်
။ The regional impact is enormous and yet the ASEAN group is not discussing it. And we would highly advise that the Southeast Asian states
ဒေသတွင်းရက်ခတ်မှုကလည်းအင်မတန်ကြီးပါတယ်။ဒါပေမဲ့အာဆီယံမှာဒါကိုဆွေးနွေးတာမရှိသေးပါဘူး။ဒီကိစ္စကိုရတဖွဲ့အစ်စ်နဲ့ပဲချင်းချင်းဆွေးနွေးဖို့မဟုတ်ဘဲနဲ့နိုင်ငံရေးအရပါပူးပေါင်းဆောင်ရွက်ကံတွယ်ဖို့လိုမယ်ဆိုတာကိုရှေ့တောင်အရှာနိုင်ငံတွေကိုလေးလေးနက်နက်အကြံပေးလိုပါတယ်။ရတဖွဲ့ကပဲဖြည့်ရှင်းလို့မရပါဘူး။ဒါဟာသူတို့ကိုပါရိုက်ခတ်မှုရှိနေတဲ့ဆိုတဲ့အခြေအနေကိုအတိမတ်ပြုပြီးအစ်စ်မြင့်တာဝန်ရှိသူတွေကြားမှာနိုင်ငံရေးအရဆွေးနွေးဖို့လိုပါတယ်။အာဆီယံမှာဘုံသဘောတူညီချက်၅ချက်လိုမျိုးအစီအစဉ်ရှိပေမဲ့အခုလိုဒေတာအတွင်းကိုပဲရိုက်ခတ်လာမယ့်အခြေအနေမျိုးကိုတော့ဆွေးနွေးတာမျိုးမရှိသေးပါဘူး။
ဒီကနေ့ထုတ်ပြန်တဲ့ UNODC ရဲ့အစီအစဉ်စာအရမြန်မာတိုင်းကလေးတိုင်းတာဘိန်းသီးနှံဆိုက်ပျိုးမှုတိုးလာရမှာရှမ်းပြည်နယ်အတွင်းမှာ39ရာခိုင်နှုန်းနဲ့အများဆုံးဖြစ်ပါတယ်။ချင်းနဲ့ KNU ဒေသမှာတော့14ရာခိုင်နှုန်းနဲ့17ရာခိုင်နှုန်းအထူးသီးတိုးလာတယ်လို့ကချင်ဒေသမှာလည်း3ရာခိုင်နှုန်းအထိဘိန်းဆိုက်ပျိုးမှုတိုးလာတာပါ။ဒီအချက်လက်တွေကို UNODC ကသူ့ရဲ့မြေပြင်ကွင်းစစ်လေ့လာမှုတွေနောက်မိဖက်အဖွဲ့တွေရဲ့ခိုင်လုံတဲ့အချက်လက်တွေနဲ့ကောင်းကင်ဂျိုဒူတပ်ပုံအထောက်အထားတွေနဲ့ပြုစုထားတာလို့ဆိုပါတယ်။ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီတာဝန်ရှိသူတွေကိုမေးမြန်းဖို့စူးစမ်းပေမဲ့ဆက်သွယ်လို့မရသေးပါဘူး။ကျွန်တော်တားညွတ်ဦးပါ။